မြန်မာဒီမိုကရေစီရေလှုပ်ရှားသူမဆုစုတွေကို2008ခုနှစ်ကတည်းကပေးအပ်ထားတဲ့ဂုံနူးဆောင်မြို့တော်သူစုကို2014မှာအီတလီနိုင်ငံအဂရာတီမြို့တော်ဝင်ကအဲ့ဒီမြို့လေးမှာပဲကိုယ်တိုင်ပေးအပ်ချိမြင့်လိုက်ပြီးဖြစ်ပါတယ်။မြို့တော်သူဖြစ်လာတဲ့မဆုစုတွေကိုအဂရာတီမြို့တော်တွင်ကအကြောင်းသူအကြောင်းသားတွေကမြန်မာဒီမိုကရေစီရေကြိုးပမ်းလှုပ်ရှားမှုသမိုင်းတွေကိုစိတ်ဝင်စားနဲ့မေးမြန်းခဲ့ကြသလိုတောင်သူလယ်သမားရေလှုပ်ရှားသူတူဦးလည်းဖြစ်တဲ့သူကိုအီတလီကလယ်သမားတွေစိုက်ပျိုးရေးလုပ်ငန်းရှင်တွေကတွေ့ဆုံပြီးတော့မြန်မာလယ်သမားတွေလက်ရှိကြုံနေရတဲ့အခက်အခဲစိန်ခေါ်မှုတွေကိုဆွေးနွေးပြီးတော့သူတို့ဘက်ကကူညီပေးဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုတော့အခုမဆုစုတွေကိုဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ပါရှင်။
မြန်မာနိုင်ငံကလူခွင့်ရေးလှုပ်ရှားသူမဆုစုနှွေဟာလွန်ခဲ့တဲ့2008ခုနှစ်တုန်းကအင်းစိန်ကျင်းတောင်မှာထောင်နဲ့12နှစ်အကျဉ်းကျခံရတဲ့အချိန်မှာပဲအီတလီနိုင်ငံအဂရာတီမြို့ကသူ့ကိုဂုံးလူဆောင်မြို့တော်သူစုချိန်မြင်လိုက်တာဖြစ်ပါတယ်။2014မှာမြို့တော်သူအဖြစ်နဲ့မြို့တော်ဝင်ကိုယ်တိုင်အခမ်းအနားနဲ့တရားဝင်ပေးအပ်ခဲ့ပုံကိုမဆုစုနှွေကအခုလိုပြောပြပါတယ
်။အဂရာတီမြို့တော်ဝင်ကနေပြီးတော့မြန်မာနိုင်ငံမှာပေါ့စစ်အာဏာရှင်စနစ်ပေါ့နော်တွန်းလှန်နေတဲ့ဒီမိုကရေစီကိုလိုချင်တဲ့ဖိနှိပ်ခံရတဲ့ဒီအမျိုးသမီးတယောက်ကိုသူ့နိုင်ငံကနေပြီးတော့ဒီမြို့တော်သူအဖြစ်ပေါ့သူတို့ဂုံလူဆောင်သူ့ကိုသူတို့ချီးမြှင့်နေထားလိုက်တဲ့တန်သူတို့ပေးတယ်ဆိုတာမျိုးသူတို့ရှင်းပြပါတယ်။မြို့တော်ဝင်ကြီးနဲ့ဒီမြို့သူမြို့သားရရတယ်ခန်းခန်းနာနာနဲ့စစ်မကိုဒီစုကိုသူတို့ချင်းမြင်ပေးတယ်ပေါ့
မြန်မာဒီမိုကရေစီရေးကြိုးပမ်းလှုပ်ရှားခဲ့တဲ့နိုင်ငံရေးအတွေ့အကြုံတွေကိုသူတို့မျိုးကလူငယ်တွေအခြေခံចောင်းသူចောင်းသားတွေနဲ့မဆုစုနှွေးကိုတွေ့ဆုံဆွေးနွေးစေခဲ့ပြီးတော့ចောင်းသူចောင်းသားတွေဘက်ကလည်းမြန်မာဒီမိုကရေစီရေးလှုပ်ရှားတဲ့သူတွေဘယ်လိုမျိုးဖိနှိပ်ခံခဲ့ရတယ်ဘယ်လိုတိုက်ပွဲဝင်ခဲ့ကြသလဲဆိုတာကိုအထူးစိတ်ဝင်စားမေးမြန်းခဲ့ကြတယ်လို့ပြောပြပါဗျာ။ចောင်း
တိုင်းចောင်းတိုင်းမှာရှိတယ်ပေါ့နော်။ဒီအထက်တန်းဆိုထက်တန်းចောင်းသားတွေအကုန်လုံးကိုအကုန်လုံးစုထားတယ်စုထားပြီးတော့ဒီမှာဒီနိုင်ငံရေးထက်တန်းမှုတွေကိုပြောပြခိုင်းတယ်ပေါ့ပြောပြခိုင်းမယ်ကျောင်းသားတွေကိုလည်းသူတို့ကပြောတယ်တေးသေးချက်ချလေးလေးနက်နက်နားထောင်မှာရင်ထဲရနေပြီးတော့မှတ်သားပြီးတော့နားထောင်မှာဒါဟာတကယ်ကိုအရေးကြီးတဲ့အရေးကြီးတာဖြစ်တယ်သူတို့နိုင်ငံမှာစစ်အာဏာရှင်စနစ်ဆိုးကိုမကြိုက်လို့သူတို့ဒီမိုကရေစီကိုဘလို့တောင်းခံပြီးတော့သူတို့တွေဘလို့ဖိနှိပ်ခံရလဲဆိုတာမျိုးကိုရင်ထဲရနေပြီးတော့နားထောင်ပေးပါလို့သူတို့ပြောတယ်ကျောင်းသားတွေကိုကျမရဲ့ကိုယ်သိဖြတ်တန်းမှုတွေကိုကျမတို့ကပြောပြတယ်ပြောပြပြီးတော့အဲကျောင်းသားတွေကအဲ့ချိန်မှာကျမတို့တွေ့ရတယ်ကျမတို့နိုင်ငံမှာပညာရေးစနစ်နဲ့ဒီအီတလီနိုင်ငံရဲ့တွားနေတဲ့ပညာရေးစနစ်ကတော်တော်ကွာဟနေတာမျိုးကျမတို့တွေ့ရတယ်အဲ့ချိန်မှာခရီးတွေကအကုန်လုံးပေါ့နော်နေလုံးနေရောပေါ့နော်သူတို့ရဲ့မျက်နှာဒီမှာဝင်းပပြီးတော့ထက်မြက်ပြီးတော့သူတို့သိချင်တဲ့မိခွန်းတွေကိုကျမတို့ပေါ့နော်ရဲရဲဝံ့ဝံ့ပွန့်ပွန့်လင်းလင်းနဲ့သူတို့မွေးတယ်ဘာကြောင့်ပေါ့နော်ဒီမိုကရေစီတောင်းဆိုတာဘာလို့ထောင်ချတာလဲပေါ့လူနေနေရလဲပေါ့အဲ့လိုမျိုးသူတို့ပေါ့နော်အမေဆုံးနေကျမတို့နေတယ်
မြန်မာနိုင်ငံတဝမ်းတောင်လူလယ်သမားတွေရဲ့အရေးကိုလှုပ်ရှားပေးနေတဲ့မဆုစုနှွေဟာအီတလီကလယ်သမားအခွင့်အရေးလှုပ်ရှားတဲ့သူတွေလေယာဉ်လုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးတော့မြန်မာတောင်လူလယ်သမားတွေလက်ရှိတွေ့ကြုံနေရတဲ့အခက်အခဲတွေလေသိမ်းရသိမ်းဖြစ်နေတဲ့ပြဿနာတွေကိုလည်းဆွေးနွေးခဲ့တယ်လို့သိရပါတယ်
ဒီလေသမားကြီးအလို့သမားကြီးလုပ်နေတာဆိုတော့သူ့နိုင်ငံရဲ့အဆက်ပြိုးရေးစနစ်ပေါ့နော်ဒီတောင်တွင်သမားတွေရဲ့ဘဝကိုဘယ်လိုမျိုးသူ့နိုင်ငံအနေနဲ့သွားလဲဆိုတော့ကျမကသူတို့ကိုပြောတဲ့အခါကျတော့သူတို့ကကျမကိုတိုက်ရိုက်ပဲပေါ့နော်ပထမအဦးဆုံးပေါ့ဟိုကျမကိုစိုက်ပျိုးရေးပေါ့နော်မွေးမြူရေးနဲ့စိုက်ပျိုးရေးပင်တွေကိုစက်ပုံစက်နီးတွေပေါ့နော်စိုက်ပျိုးပုံစိုက်ပျိုးနီးတွေဟိုလိလာကွင်းနေပေးတယ်ကျောင်းနိုင်ငံစိုက်ပျိုးရေးကိုအဓိကအားထားရတဲ့နိုင်ငံဖြစ်တယ်အဲ့တော့ကျွန်တော်နိုင်ငံရဲ့ပေါ့နော်ဒီစိုက်ပျိုးရေးစနစ်ပေါ့နော်အဲဒီလယ်သမားတွေရဲ့ဘဝပြောင်းလဲလာအောင်ပေါ့ကျွန်တော်ဒီဘက်ကပေါ့နော်နီးပညာတွေနဲ့ကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်လယ်သမားတွေအများကြီးစုကအောင်မယ်ကြိုးစားအောင်မယ်ဆိုတာမျိုးကျွန်မအတိတ်တစ်ခုရတယ်ဒီဘက်မှာဒီလိုမျိုးတွေရှိတယ်ကျွန်တော်နိုင်ငံကအစိုးရအဖွဲ့အစည်းတွေလည်းပြည်သူတွေနဲ့တရားလေးရှိစေခြင်းနဲ့ဆိုတာမျိုးကျမပြောသွားမှာပါ
။ထမ်းမနိုင်ကြေးရွာသူဖြစ်တဲ့မဆုစုနှွေးဟာရန်ကုန်တိုင်းကော်မှုမြို့နယ်မှာလှူဟာပေးခိုင်းစေတဲ့ရက်ွက်အာဏာပိုင်တွေကိုတရားစွဲဆိုရာကနေပြီးတော့အာဏာပိုင်တွေကိုချိန်ချမှုနဲ့ထောင်ချခံခဲ့ရပြီးမြန်မာဒီမိုကရေစီရေးနဲ့လူခွင့်ရေးရရှိရေးတက်ကြွလှုပ်ရှားသူအဖြစ်ထင်ရှားလာခဲ့တာဖြစ်ပါတယ်။မဆုစုနှွေးကိုကနေဒါနိုင်ငံကလူခွင့်ရေးနဲ့ဒီမိုကရေစီအဖွဲ့ကဂျွန်ဟန်ဖရီးစုကိုပေးအပ်ခဲ့တယ်လို့ချက်သမရနိုင်ငံ People in Need အဖွဲ့ကလည်းဟိုမိုမိုမီနီစုကိုပေးအပ်ခဲ့ပါတယ်။အခုကတော့အီတလီနိုင်ငံအဂရာတီမြို့ကနေပေးအပ်တဲ့ဂုံနူးဆောင်မြို့တော်သူစုကိုသူလက်ခံရယူခဲ့တာဖြစ်ပါတယ်ရှင်။